အာဆီယံအလဲချဥက္ကဋ္ဌတာဝန်ကိုအင်ဒိုနီးရှားကနေလာအိုနိုင်ငံကိုဒီကနေ့ကြာတာပြည်နယ်မှာလွှဲပြောင်းပေးအပ်လိုက်ပါတယ်။ဂျကာတာမြို့တော်မှာကျင်းပတဲ့ဒီအာဆီယံထိပ်သီးအစည်းအဝေးပွဲပိတ်ပွဲအခမ်းအနားမှာဥက္ကဋ္ဌသင်္ကေတအတူအသေးစားလေးကိုလာအိုဝန်ကြီးချုပ်ဆွန်ဆိုင်စီဖန်ဒွန်လက်ကိုအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပေးအပ်ခဲ့ပါတယ်။အာဆီယံဒေသငြိမ်းချမ်းသာယာဝါပြောဖို့နဲ့ပုံမကောင်းမွန်တဲ့ကမ္ဘာကြီးဖြစ်အောင်လို့ပူးပေါင်းဆောင်ရွက်မှုတွေပိုတိုးတက်ခိုင်မအောင်လုပ်သွားရမယ်လို့သမ္မတဝီဒိုဒိုကတာဝန်လွှဲပြောင်းပြီးမှပြောကြားခဲ့ပါတယ်။လာအိုဝန်ကြီးချုပ်ကလည်းအင်ဒိုနီးရှားဥက္ကဋ္ဌတာဝန်ယူခဲ့စဉ်တုန်းကအောင်မြင်မှုတွေကိုဆက်လက်အောင်မြင်အောင်လုပ်သွားမယ်အကြောင်းနဲ့အာဆီယံအတိုက်အဝိုင်းကြီးပုံမခိုင်မအောင်ဦးစားပေးလုပ်သွားမယ်လို့ကတိပြုပါတယ်။ပထဝီနိုင်ငံရေးပထဝီစီးပွားရေးစိန်ခေါ်မှုတွေကိုဖြည့်ရှင်းသွားမယ်လို့လည်းလာအိုဝန်ကြီးချုပ်ကအာဆီယံဥက္ကဋ္ဌတာဝန်လက်ခံတဲ့မင်းကွန်းထဲမှာပြောကြားသွားခဲ့ပါတယ်။လာအိုနိုင်ငံအနေနဲ့အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်တွေကို2024ခုနှစ်မှာတရားဝင်စတင်ထမ်းဆောင်မှာဖြစ်ပါတယ်။2026ခုနှစ်ကြာရင်အလှည့်ကျဥက္ကဋ္ဌတာဝန်ကိုမြန်မာကယူဖို့ရွှေ့ဆိုင်တယ်လို့တာဝန်ရှိသူတွေအင်္ဂါနေ့တုန်းကအတည်ပြုခဲ့တဲ့အတွက်ဖိလစ်ပိုင်နိုင်ငံကမြန်မာနိုင်ငံအစားအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ကိုယူမှာဖြစ်ပါတယ်။မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အာဆီယံသဘောတူညီချက်တွေကိုမြန်မာစစ်ကောင်စီကပူးပေါင်းဆောင်ရွက်မှုမလုပ်တဲ့ကိစ္စ၊တောင်ကျုပ်ပင်လယ်ထဲမှာတရုတ်တို့အင်အားချဲ့ထွင်နေတဲ့ကိစ္စ၊ရုရှားကိုမြောက်ကိုရီးယားလက်နက်ရောင်းမဲ့ပုံရှိနေတဲ့ကိစ္စတွေကအခုတစ်ခါအာဆီယံထိပ်သီးစည်းဝေးပွဲတွေမှာလွှမ်းမိုးခဲ့ပါတယ်ရှင်။